မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်ဒီကိုအမေရိကန်ပြည်သူမျိုးရောဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ထုံလင်းပြီးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတက်စီစဉ်ဒီကိုတာဝန်ယူတက်ဆက်ပေးသွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမတ်တငီထိုင်းနဲ့တွေ့ကြညာပေးသွားမှာပါအမေရိကန်ပြည်အောင်စုပ်တရားရုံးချုပ်တရားသူကြီးဖော်ဝင်သည့်အဖြစ် Brett Kavanaugh ဟာတနင်္လာနေ့ညနေကဂုံပြူကျန်းသက်စာချင်းဆိုတဲ့အခမ်းအနားကျင်းပခဲ့ပါတယ်။နောက်ဒီကနေ့မှာဒီဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါလို့ထိတ်ကန်းရောက်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ညတွေသောတာရှင်တွေနားဆင်ကြရမယ်ဒီမှာ
I regret that the strategic dialogue between our two countries was something that you all chose not to undertake.
အာရှကီးစဉ်အတွင်းမှာတရုတ်နဲ့ဆက်ဆံရေးအကြောင်းအမေရိကန်နိုင်ငံသားဝန်ကြီးပွန်ပြူကအခုလိုပုံပုံလေးလေးဝေဖန်သွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်လက်နက်ကိုင်အဖွဲ့တွေဖမ်းဆီးခံထားရတဲ့ရှမ်းတိုင်းရင်းသူတယောက်ထောင်ဒဏ်ကျခံရတဲ့တဲ့နဲ့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာအကြောင်းစာတွေကိုလည်းဒီနေ့ဒီမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့တွေကိုကွန်အောင်နဲ့မသိင်ထက်တို့ကကြီးညာပေးသွားပါမယ်။
အမေရိကန်ပြည်အောင်စုတရားရုံးချုပ်တရားသူကြီးဖွဲ့ဝင်တဲ့အဖြစ် Brett Kavanaugh ဟာတနင်္လာနေ့ညကဒီဂုံပြူကျန်းသက်စာချိန်ဆိုတဲ့အခမ်းအနားတွင်တရားသူကြီးတယောက်အနေနဲ့ကင်တွေရမယ်ဘလို့ကိစ္စရမျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးနဲ့ထားစဉ်းစားသုံးသပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကတော့ကျွန်တော်ဟာဥပဒေတိုင်သမာသမတ်ချက်ချလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတော့တရားမျှတမှုတဲ့ရည်တည်သွားမယ်တရားသူကြီးဖြစ်တယ်ဆိုတာပါလို့လဲအိမ်မီတော်မှာကျင်းပတဲ့ခန္ဓာတွင်ပြောသွားတာပါသူကိုအတီးပြခန့်အနိုင်ရေးအထက်လွှတ်တော်တရားရေးကော်မတီမှာကျင်းပတဲ့ကြားနာပွဲတွေမှာပြင်းပြင်းထန်ထန်ဆက်ဆီမေးမြန်းပြီးဒီအခြေအနေတွေကြောင့်နိုင်ငံတွင်အကြီးအကျယ်သဘောထားတွေကွဲခဲ့ပြီးတဲ့နောက်ကေဗင်နော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဖြစ်ခန့်အနိုင်ခဲ့တာပါကျန်းသက်စာမချိန်ဆခင်မှာတော့သမ္မတဒေါ်နယ်ထရမ့်ကကေဗင်နော့အနေနဲ့အထက်တန်းကျောင်းသားဘဝကလိမ္မဲဆိုင်ရာစော်ကားဖို့လှုံ့ဆော်ခဲ့တဲ့ဆိုတဲ့ဆက်ဆက်ချက်တွေအပေါ်ဆုံးနဲ့စစ်ဆေးခဲ့တာတွေနဲ့ပတ်သက်လို့သူနဲ့သူ့မိသားစုကိုတောင်းပန်ခဲ့ပါတယ်Brett နဲ့ Kavanaugh မိသားစုဝင်တွေရင်ဆိုင်ခဲ့ရတဲ့စိုးရွားတဲ့နာကျင်မှုတွေအတင်းအကျပ်ရင်ဆိုင်စေခဲ့ရတဲ့မျက်နှာမှုတွေအတွက်နိုင်ငံကိုယ်စားတောင်းပန်ပါတယ်။တပိုင်းဝင်ဒီစစ်ဆေးခဲ့မှုအတွင်းခင်ဗျားမှာအပြစ်မရှိကြောင်းတက်တည်ပြခဲ့ပါတယ်လို့ Trump ကပြောပါတယ်။ California ပြည်နယ်ကဒီတက္ကသိုလ်ပမော့က Christine Blasey Ford ရဲ့ဆွေဆွေချက်တွေကိုတော့ Kavanaugh ကညှင်းဆုပ်ခဲ့ပါတယ်။တရားရုံးချုပ်မှာတရားသူကြီးကိုရှိပြီးအခု conservative အယူဝါဒပဲရင်းတဲ့တရားသူကြီးအရေးအတွက်၅ဦးဖြစ်သွားတာကြောင့်အများစုဖြစ်သွားပါတယ်။ဒီတရားသူကြီး၉ဦးဟာအနားယူတဲ့အထိဓမ္မမဟုတ်ကွယ်လွန်တဲ့အထိရာသက်ပန်တာဝန်ထမ်းဆောင်ခွင့်ရှိပါတယ်ခင်ဗျာ
။ American ဒုတိယရှင်းနေချုပ် Rod Rosenstein ကိုထုတ်ပြဖို့အစီအစဉ်မရှိဘူးလို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနောက်ဒီကိစ္စစုံစမ်းမှုတွေပြက်ပြယ်သွားစေရေးကြိုးစားတဲ့အနေနဲ့သမ္မတထရန့်ကတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုတွေကိုဒုတိယရှင်းနေချုပ်ကကြီးကြပ်နေတာဖြစ်ပါတယ်။မနေ့တနင်္လာနေ့ကဖလော်ရီဒါပြည်နယ်မှာမိန်ကွန်းပြောဖို့အသွာလီယင်ပေါ်မှာဒုတိယရှင်းနေချုပ်ရော့ဆန်စတိုင်းနဲ့သမ္မတထရန့်တို့တွေ့ဆုံခဲ့ကြတယ်လို့အင်ဗျူရောပြောခွင့်ရကပြောပါတယ်။တွေ့ဆုံဆွေးနွေးမှုအခြေအနေဘယ်လိုရှိလဲလို့သမ္မတထရန့်ကိုသတင်းတောက်ကမေးလာမှာတော့သမ္မတထရန့်ကကောင်းပါတယ်လို့ဖြေသွားပါတယ်။သမ္မတထရန့်ရဲ့ဒုတိယရှင်းနေချုပ်နဲ့တခြားအစိုးရတာဝန်ရှိသူတွေကတရားဥပဒေစိုးမိုးရေးနေဆက်လုံခြုံရေးနဲ့တခြားအကြောင်းကိစ္စတွေကိုဆွေးနွေးကြတယ်လို့လည်းသမ္မတအင်ဂျူရောပြောခွင့်ရကပြောပါတယ်။ဒုတိယရှင်းနေချုပ်ရော့ဆန်စတိုင်းက2018ခုနှစ်တုန်းကအင်ဂျူရောတွင်သမ္မတရဲ့ပြောဆိုချက်တွေကိုလျှို့ဝှက်အတန်းဖန်ထားဖို့ပြောဆိုခဲ့တယ်လို့နောက်သမ္မတတာဝန်ထမ်းဖို့အရေးချင်းမပြည့်မီသူအဖြစ်သမ္မတထရန့်ကိုယာရုကဖေရှားနိုင်မလားဆိုတာကိုလည်းချိန်ဆကြဖို့ပြောဆိုပါတယ်လို့သတင်းတွေမှာပြီးခဲ့တဲ့လကဖော်ပြခဲ့ကြပြီးတဲ့နောက်ဒုတိယရှင်းနေချုပ်ကိုထုတ်ပြန်နိုင်တယ်လို့ခန့်မှန်းပြောဆိုခဲ့ကြတာပါဒုတိယရှင်းနေချုပ်ကတော့သူဒီလိုမပြောခဲ့ဘူးလို့ညှင်းဆိုထားပါတယ်မနေ့တနင်္လာနေ့ Florida မိန်ကွန်းမှာလည်းသမ္မတထရန့်ကဒုတိယရှင်းနေချုပ်နဲ့ဆွေးနွေးမှုကပြေးပြေးလည်လည်ရှိတယ်လို့ပြောဆိုသွားပါတယ်ရှင်
တူရကီနိုင်ငံအစ္စတန်ဘူလက sorry Arabia ကောင်စီဝင်ရုံတွင်ဝင်ရောက်သွားရာကနေပြောဆုံးသွားတဲ့ sorry သတင်းတောက် Jamal Khashoggi ကိစ္စနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ရမှာ sorry Arabia အနေနဲ့လက်ခံခွင့်ပြုဖို့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကတောင်းဆိုလိုက်ပါတယ်တူရကီအရာရှိတွေကတော့သတင်းတောက် Khashoggi ဟာ ကောင်စစ်ဝင်ရုံတွင်အသက်ခံရတယ်လို့ဆွဆဲထားပြီးတော့ sorry ဘက်ကတော့သူဟာလုံချုံဘေးကင်းဇော်နဲ့ပြန်ထွက်သွားခဲ့တယ်လို့ပြောပါတယ်။ထင်ရှားတဲ့ sorry သတင်းတောက်လေးဖြစ် Washington Post သတင်းစာမှာလည်းရေးသားသူ Jamal Khashoggi ဟာဘယ်နေရာမှာရှိနေတယ်ဘေးကင်းလုံချုံစွာရှိရလားဆိုတာနဲ့ပတ်သက်ပြီးတော့အမျိုးမျိုးပြောဆိုနေတာကိုတွေ့ရပါတယ်လို့ဖွန်ပေဟိုကဒီတနင်္လာနေ့နှောင်းပိုင်းမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်ဘသူမှဘာမှမသိရကြောင်းဒီအချိန်လေးကိုမကြိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကလည်းသတင်းတောက်တွေကိုမနေ့ကပြောပါတယ်တူရကီသမ္မတရစ်ချတ်တေးအာဒူဝန်ကလည်း sorry အာနာပိုင်းဒီအနေနဲ့ကက်ရှိုဂီတက်ရှိထင်ရှားရှိနေကြောင်းသက်သေအထောက်အထားပြဖို့တောင်းဆိုပါတယ်သူဟာကောင်စစ်ဝင်ရုံးကနေပြန်ထွက်သွားတယ်ဆိုတာလောက်နဲ့ဒီကိစ္စဟာပြီးသွားမှာမဟုတ်ဘူးဆိုတာကိုလည်းသူကပြောပါတယ်ကာရှိုဂီယာတူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့ဆာရက်ဆာရင်ကိစ္စတွေဆောင်ရွက်ဖို့ကောင်စစ်ဝင်ယုံကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားတာပါသူရဲ့ချစ်သူကတော့ကောင်စစ်ဝင်ယုံအပြင်ဘက်မှာစောင့်နေကြတာဖြစ်ပြီးကာရှိုဂီပြန်ထွက်မလာဘူးလို့ပြောပါတယ်မနေ့ကအမေရိကန်ပြည်အောင်စုမှနေထိုင်ခဲ့တဲ့ကာရှိုဂီယာ sorry ဆိုရကိုဝေမနဲ့စောင်းမားရီရေးသားခဲ့တာကြောင့်ဆိုရရဲ့အဖမ်းဆီးကိုရှောင်ရှားပြီး sorry Arabia ကနေထွက်ပြေးလာတာပါကိုပိုင်ဟန်နဲ့ပြုပြီးပြောင်းလဲရေးလုပ်ခဲ့တဲ့ခေါင်းဆောင်ဆိုပြီးအမေရိကန်ကအားပေးထောက်ခံခဲ့တဲ့ Saudi အင်ရှေ့ဇာမင်သားမိုဟာမက်ဘင်ဆာမန်ကိုကာရှိုဂီယာမကြာခဏဝေဖန်လေးရှိသူဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမြောက်ပိုင်းမှာဒီကနေ့အင်ကာနဲ့စစ်တပ်လက်နက်ဒူလောင်ယုံတစ်ခုမှဇက်တိုက်ပေါက်ကွဲမိလောင်ခဲ့ပြီးတဲ့နောက်လူပေါင်း 12,000 ကိုဘေးလွရာရွှေ့ပြောင်းပေးထားရပါတယ်။မြို့တော်ခီယက်ရဲ့အရှေ့မြောက်ဖက်190ကီလိုမီတာအကွာမှာရှိတဲ့အစ်ချနေရအနီးကဒူလောင်ယုံမှာပောက်ကွဲမှုဖြစ်တဲ့ဆိုတဲ့သတင်းပေးချက်ကိုမနေ့အစောကြီးမှရရှိခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာအထိ2မိနစ်တခါ3မိနစ်တခါပောက်ကွဲမှုတွေဖြစ်ခဲ့တာလို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။တေဆုံးထဏ်ရာရတဲ့အစီရင်ခံချက်တွေတော့မရှိသေးသလိုပောက်ကွဲမိလောင်ရတဲ့အကြောင်းရင်းကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်တိုက်မီးလောင်ပောက်ကွဲမှုအန်တီအေကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစူးစမ်းနေကြပါတယ်ဒေတာရင်းမှာဓာတ်ငွေနဲ့လျှက်စစ်ပေးတာကိုတော့ဖြတ်တောက်ထားသလိုလမ်းတွေရထားလမ်းတွေနဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းပိတ်ထားပါတယ်ယူကရိန်းနိုင်ငံမှာဒီနှစ်ပိုင်းနဲ့အတွင်းလက်နက်တိုက်တွေမှာမီးအကြီးအကျယ်လောင်ကျွမ်းမှုတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညနေခင်းသတင်းတွေကို view ကနေဆက်လက်ကြည့်နေပါတယ်ခင်ဗျာနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာဂျပန်မဲကောင်ထေတီစီဝေးပြင်ပမှာဒီကနေ့တရားတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံမှာစီးပွားရေးပြုပြင်ပြောင်းလဲရေးတည်ငြိမ်အေဂျင်ကြီးနဲ့ရခိုင်ပြည်နယ်အရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ဒီရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေအရေးနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကနေတရားလွတ်လပ်စွာစုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းနဲ့နေရရင်စွန့်ခေါ်ထွက်ပြေးကြသူတွေကိုသူတို့နေရရင်ပြန်လာနိုင်လောက်တဲ့အခြေအနေတွေနဲ့နောက်ဒီပြန်လဲအခြေချနေထိုင်အောင်အရှိန်မြှင့်လှုပ်ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်နိုင်ငံတော်အတိုင်းပင်ခဲ့ပုဂ္ဂိုလ်တော်ဆန်းစုကြည်ကလည
်းဂျပန်ဝန်ကြီးချုပ်ဂျီရှင်တူအာဘေပြောသားတဲ့အတိုင်းပဲကျမတို့ဟိုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမှတ်မှတ်ကန်ကန်နဲ့တိတိကျကျမိတာဝန်တွေကိုထပ်ဆောင်ဆောင်ဖို့အရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်
ခေါင်းဆောင်တို့တွေ့ဆုံစဉ်မှာဂျပန်ရဲ့ထောက်ပံ့ကူညီငွေအမေရိကန်ဒေါ်လာ9ဘီလီယံကိုမြန်မာဆွေးအနေနဲ့ဘယ်လိုသုံးဆမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့မျှော်လင့်ကြောင်းဂျပန်ရာရှိတွေကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့10ချိန်မြောက်ဂျပန်မဲခေါင်ထေတိညီလာခံမှာတော့ဒေါ်ဆန်းစုကြည်ကဂျပန်နဲ့ဒီမဲခေါင်ဒေသနိုင်ငံတွေအနေနဲ့ရှေ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးအတွက်သာမဟုတ်ပဲဒေသရင်းညီညွတ်ရေးနဲ့လူမျိုးရေးတို့အတွက်လည်းလက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုယုံကြည်မှုအပြည့်ရှိကြောင်းပြောပါရယ်အရှေ့တောင်အာရှဒေသနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးတူးမြင့်ဖို့အတွက်ကျင်းပတဲ့ဒီညီလာခံကိုဂျပန်မြန်မာထိုင်းကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေတက်ရောက်လာကြတာပါအရှေ့တောင်အာရှဒေသနိုင်ငံတွေနဲ့ဂျပန်နိုင်ငံကြားချိတ်ဆက်ဆောင်ရွက်မှုတွေတိုးတက်ရေးအတွက်ကျင့်သုံးကြမယ်2018တိုကျိုကျင်းပစာရင်ဆိုတဲ့မဟာဗျူဟာတစ်ရပ်ကိုညီလာခံပြီးမှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာခဲ့ပါတယ်ဒေသတွင်းမှာတရုတ်နိုင်ငံရဲ့ယင်းနှမြုံနယ်မှုတွေနဲ့ဩဇာလွှမ်းမိုးမှုတွေတိုးမြင့်လာချိန်မှာပဲမဲခေါင်မြေဝမ်းဒေသနိုင်ငံတွေနဲ့ဆက်ဆံရေးတွေအားကောင်းလာအောင်ဂျပန်ဘက်ကကြိုးပမ်းတာဖြစ်ပါတယ်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အတူဒေသတွင်းနဲ့နိုင်ငံတကာလူညိုရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးရမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်ဆိုင်းရေးနဲ့တောင်တရုတ်ပင်လယ်ရေလွတ်လပ်စွာရည်ကြောင်းတွားလာခွင့်တွေကိုလည်းခေါင်းဆောင်တွေဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်ခင်ဗျာ
ရိုဟင်ဂျာရီအပေါ်မတရားဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအနေနဲ့ဆောင်ရွက်ဖို့ဆန္ဒမရှိသလိုဆောင်ရွက်နိုင်တဲ့အနေအထားလည်းမရှိဘူးလို့မြန်မာဆန်ရကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်ပြီးမြန်မာစစ်ဘုံချုပ်တွေကိုနိုင်ငံတကာခုံရုံးတင်ဖို့တိုက်တွန်းမှုကိုထောက်ခံလိုက်ပါတယ်။ ရမှုဆိုင်ရာဆွဆွဲချက်တွေအလုံးကိုပါညှင်းဆိုပါတယ်။ဒါပြင်ကုလသမဂ္ဂအချက်လက်ရှာဖွဲ့ဟာတစ်ဖက်သက်ဆန်တဲ့လို့ဆိုပြီးဒီရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးကော်မတီကိုလည်းကူပါတာဖွဲ့စည်းထားတာပါ။မြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအနေနဲ့ယုံကြည်ရလောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနောက်တရားစွဲ Jang, Nangaraga Diayuni Pekka, Ubri Jang Ya, Sien Bo, Dawin Shire, Lule Jenhiliga, Talang Biawari, Nangaraga Dawin Pekka, Jesu Bo, Dawin Shire, Diaubri Jang Ya, Samuel Bo, Namni Nime, Soyeno, Matiapine Muri, Bobi Nyala Rada Shime, Lule, Yamasaya Kura Tamga, Lukuni, Tukosle, Jenhiliga, Jeta Tavarish.
ကင်မရွန်နိုင်ငံသမရရွေးကောက်ပွဲမေးရလက်တွေကိုရည်တွက်နေချိန်မှာပဲအတိုက်ခံကိုယ်စားလှယ်ဘက်ကသူနိုင်ရတယ်လို့ပြောပါတယ်ကင်မရွန်ဒေါ်လာရေးလှရှားမှုကင်မရွန်ရက်စစ်စတန့်မူဗ်မန့်အမ်အာစီပါတီကိုယ်စားလှယ်မော်ရစ်ကန်တူကသူနိုင်ရတယ်ဆိုပြီးတော့ပြောဆိုပေမဲ့သူပြောတာမှန်ကြောင်းတသက်ပြနိုင်တဲ့ရွေးကောက်ပွဲမေးရလက်တွေမနေ့တနင်္လာနေ့အထိတော့ထွက်မလာသေးပါဘူးခင်ဗျာ
ကောင်နဲ့မတ်တင်ထိုက်တို့ကတင်းနေကိုကြီးနာပေးခဲ့ကြပါပါအခုဆက်ပြီးတော့တင်းဆောင်းမာတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံသားဝင်ကြီးရဲ့အာရှခီစဉ်ကြောင့်ကိုတင်ဆက်ပေးကြပါမယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပေါ်ပီယိုရဲ့အာရှခီစဉ်အဆုံးသတ်ခဲ့ပါတယ်တရုတ်နိုင်ငံခီးမှာတော့နှစ်ဖက်အပြန်အလှန်အမြင်ချင်းဖလှယ်ကြရမှာမကြုံစဖူးပုံမှန်လေးလေးဖြစ်
အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ဂျပန်ကိုလည်းဝင်ကြီးပေါ်ပြီးတော့ရောက်ခဲ့ပြီးတော့မြောက်ကိုရီးယားခီးစင်မှာတော့နှစ်ဖက်စလုံးကအလုပ်ဖြစ်ပြီးတော့အောင်မြင်တဲ့ခီးဖြစ်ချီးကျူးခဲ့ကြပါတယ်။ဖြစ်ဝေတရင်တော့စင်ဒီစင်ပြပွဲတရင်လာကိုတော့ကိုနေညံကပြပြပေးပါလိမ့်မယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးမိုက်ပုံပြီးတော့နဲ့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင American and in a little Mayan and Luyatigo, Yatanga Yapu, General Taitomare, the only American in a Mancane Puosa Mulanyota, Yati Tin, a general Yonchibare, a chatter, Titter in Samu Pine, Mayan and Lanyama, John Pay Minirate, Napasalo, Simpi Me, Puosa, a Lango Yutemare.
When you might bomb your gale, Pumo Lenin Kulo, don't be a mare.
နိုင်ငံသားမဟာဗျူဟာမြောက်ဆွေးနွေးကြဖို့ဆောင်ရွက်ရမှာကိုတာဝန်မယူဖို့ခင်ဗျားတို့အားလုံးကရွေးချယ်ကြတဲ့အတွက်ကျွန်တော်စိတ်မကောင်းပါဘူး။နိုင်ငံပြည်သူတွေလက်လော့ခွင့်လန်းတွေရအောင်ကြေပြန့်တဲ့တမတ်ချက်တွေအရေးကြီးတဲ့ကိစ္စရပ်တွေဆွေးနွေးကြဖို့အတွက်ဒီတွေ့ဆုံမှုကအရေးကြီးတဲ့ခွင့်ကောင်းတရားဖြစ်နိုင်တယ်လို့ကျွန်တော်ယူဆကြတာပါ။အမေရိကန်ကတရုတ်နိုင်ငံအကြားတောင်တရုတ
တူညီမှုမရှိဘူးလို့ဝန်ကြီးပုံပီယိုကတိုက်ရိုက်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းဝန်ကြီးနှစ်ယောက်လုံးကပူးပေါင်းဆောင်ရွက်မှုတွေကြဲကြဲပြန့်ပြန့်လုပ်ဖို့လိုအပ်တယ်လို့တော့ပြောဆိုကြပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ခုလိုဝေဖန်ခဲ့ပြီးနောက်ဝန်ကြီးမိုက်ပုံပီယိုကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါ
။ To put it bluntly, President Trump's leadership is working.
ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်တော့တမရထရဲ့ခေါင်းဆောင်မှုကအလုပ်ဖြစ်ပါတယ်။တရုတ်ကထရမ့်ဟုတ်တဲ့နောက်တစ်ယောက်ကိုအမေရိကန်တမရဖြစ်စေချင်တာပါ။တရုတ်ကအမေရိကန်ရဲ့ဒီမိုကရေစီကိုဆွဖက်ချေလဲနေတယ်ဆိုတာတန်တရားဖြစ်ချက်မလိုပါဘူး။ပုံပြရရဲ့အာရှနောက်ဆုံးခီးစဉ်ဖြစ်တဲ့တရုတ်ခီးစဉ်ကသူတနင်္ဂနွေနေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ င်အောင်နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲအတွက်နေရာနဲ့အချိန်တတ်မှတ်ရေးပုံပီယုံနဲ့ကင်ဂျုံအောင်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကုညင်းချက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့ဒီနေ့ညတိုင်းလေတိုင်းစီမားဘာရီဆွေးနွေးပွဲရှိလဲဆိုတာကိုကြည့်အောင်ပါ။
တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆွေးယုတ်မှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တော်ရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ခေတ်ခေါ်ပါတယ်ရှင
်တော်တော်ရှင်နေနေဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်လေးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတစ်ခါမှာတော့ဒီလက်နက်ကင်ဖွဲ့ရဖန်စီထားတဲ့ရှမ်းတိုင်းလူတယောက်ကိုထောင်နဲ့ချမှတ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တွေဖန်စီတာကိုခံခဲ့ရတဲ့ရှမ်းတိုင်းလူအမျိုးသမီးကိုတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့ကထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်။ရှမ်းတိုင်းလူနတ်မဟွန်လွတ်မြောက်ရေးအတွက်အဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ UWSC ဌာနချုပ်မှာဂျာကန်အဖွဲ့တွေကစစ်စစ်ညီနိုင်နေတယ်လို့ဒေသခံတွေကဒီဖမ်းဆီးကန်အမျိုးသမီးပြန်လွတ်ပေးဖို့တောင်းဆိုနေကြပါပဲ။ TNL ကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကတော့ဆက်တယ်မြင်းမြန်းထားတဲ့ထိုင်းချီဆိုင်ဖီဗီမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တိုင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNL ကနေနလနီဘာကျဖမ်းဆီးထားခဲ့ပြီးနောက်နန်ခမ်းမြို့ကနတ်မဟုံကိုပြီးခဲ့တဲ့ဒီဇင်ဘာထဲမှာပဲအဖွဲ့ရဲ့စီမင်းတွေရထောင်ဒဏ်၃နှစ်စီရင်ချက်ချမှတ်ခဲ့တာဖြစ်ကြောင်းပြန်ကြားရေးရရှိပုံမူတိုင်ကျော်ကပြောပါရယ် TNL တပ်ဖွဲ့တွေထိခိုက်တိုက်ဆုံခဲ့သည့်ဖြစ်ပေါ်ခဲ့တဲ့အပေါ်တာဝန်ရှိတဲ့အတွက်အခုလိုပြစ်ပေးဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါရယ
်ရသကြီးပုံမှန်3နဲ့ပေါ့နော်ဒီပြီးခဲ့တဲ့9ရက်နေ့မှာထောင်ဒဏ်၃နှစ်ချလိုက်တာကျွန်တော်ကဝန်ထမ်းတူဦးပေါ့နော်တာဝန်တန်းဆောင်နေတဲ့ဝန်ထမ်းတူဦးကအပြင်ဌာနကျေစမှုကဖြစ်တဲ့သူကျွလာလည်းဒီကျွန်တော်ဝန်ထမ်းတူဦးကိုအပြင်ဌာနကျေမှုတူဦးကအသက်ဆုံးရှုံးတဲ့အဖြစ်ဖြစ်တာပေါ့နော်
ထောင်ဒဏ်၃နှစ်ပြစ်ပေးလိုက်တဲ့ဆိုပေမဲ့လည်းဘလူဆက်လက်ဖမ်းဆီးထားမှလည်းဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နမ်မဟုံဖမ်းဆိုင်ရမှုအဖြစ်မှပေါ်ပေါက်ရေးတွေ့ဆွေးနွေးညှိနှိုင်းဖို့ UWSC ဝါသဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကလည်းအောက်တိုဘာလ2ရက်နေ့မှာပဲအကြောင်းကြားထားပါတယ်။လက်ရှိအချိန်မှာလည်း UWSC ဌာနချုပ်ပန်ဇန်းဘက်မှ FPNCC ရဲ့မြေတမ်းကော်မတီတွေနဲ့နမ်မဟုံလွတ်မြောက်ရေးကြိုးပမ်းနေတဲ့ဖွဲ့တွေတွေ့ဆုံဆွေးနွေးနေဆဲဖြစ်တယ်လို့နိုင်ငံမျိုးသောက်ကူပြုဖွဲ့ဝင်ဆိုင်းလိန်မြတ်ကပြောပါတယ်။
အဲဒီသူတို့ FPNCC ပြန်လာမှပဲကျွန်တော်တို့ကတရင်ချမှာပေါ့သူတို့ဟိုမှာရှိနေတော့ငွေသူတို့ရောက်လာမှပဲကျွန်တော်တို့ကဒီပေါ်မှာပဲမူတည်ပြီးတော့ပါဆက်လုပ်ရမလဲဆိုတော့ကျွန်တော်စဉ်းစားရမှာပေါ့
FPNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းရေးကော်မတီကလည်းနောက်မို့ဟိုဖန်ခံရတဲ့နဲ့ပတ်သက်ပြီးလိမ့်လာစုံစမ်းမှုတွေပြုလုပ်ခဲ့ကြောင်း FPNCC ရဲ့မြေရန်ကော်မတီနေနဲ့ကြားဝင်ပြီးတော့တရားမျှတတဲ့နည်းလမ်းနဲ့ဖြေရှင်းဆောင်ရွက်ဖို့နောက်မို့ဟိုလူမျိုးရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုခုံယူတွေ့ဆုံဆွေးနွေးနေပါတယ်။ TNL ပြန်ကြားရေးရရှိဖို့မူတိုင်ကျော်ကတော့ FPNCC ကလည်းလိမ့်လာစုံစမ်းနေတဲ့အခြေအနေတွေကိုတော့သူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်နေနမ်မဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတမ်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးသမီးတယောက်ကိုဖမ်းဆီးတာဟာမဖြစ်သင့်ဘူးလို့နန်းခမ်းမြို့လူငယ်ကွန်ရက်ဖွဲ့ဝင်သူကပြောပါတယ်။ ပဲနဲ့လည်းကန်ဖက်ချင်းမစိုးပါလေဒီဗီဒီယိုသူ့ပေါ်အဲ့ဒီလိုအကျဉ်းဖက်ပြီးတော့ထောက်ဆောင်သားအမျိုးမဖြစ်စေချင်တာဒီလိုသူ့ရဲ့လုံခြုံမှုကိုကျင်းထောက်တယ်လို့ပဲကျွန်တော်အနေနဲ့ဒီကိရဏသောက်ဆက်ကုန်းနဲ့ကုန်းနဲ့တော့ကဒီအန်အယ်လီတပ်ဖွဲ့ဝင်ဟူကလည်းအဆိုပါနမ်မဟုန်တို့အိမ်ဆိုင်မှာခုန်ကောက်ခံပြည့်ပြန်တမရော်ကလည်းလမ်းမှာဆောက်ဆိုင်ပြီးပြစ်ခတ်ခဲ့ အမျိုးသားပြည်နယ်တင်မြင့်ကြီးနဲ့ငင်းချမ်းကြီးပို့ဒနာ
နိုင်ငံတွင်ပြည်ပထားတာဖြစ်ပါတယ်ခုဒီခါမှာတော့မြန်မာနိုင်ငံတွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုစီးကံစားကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအထည်ချုပ်လုပ်ငန်းတွေနဲ့ပြည်ပပို့ကုန်တွေအားကောင်းလာတဲ့အတွက် 2018年5月15日，我们新开展的新开展开门茶话题。台面内各方朋友，你们喜欢的朋友们，能开门结果，我们家庭也一般个变变变成几把的。开门内，台喜欢的朋友都在铺水，他把话别人呢，别人也想要的，请你爷爷哥，太准备了，现在也没路了，今年新来个东德茶话题。妹妹卡卡苏西等在茶话题先。
RCM+3，Macro-CYE都对的那用AR M5个，你们CYE哈，地震开嘛嘞，能人家大家眼里瞄那木的也是啦。再来开嘛嘞，我也太不够你嘞，既然啥都木分表来嘞，套他里头，那套实现套实过过年一段，困难的他妈里亚个侬提都得拉来的路，么家的人家办个东得吃，适应看啥子上突变个话嘞，第一适应看啥突变的一情哈，就看比那一段路过也超跑木的心里嘞，说嘞是说这段嘞，EU Europe大麦嘎嘎，工作也三亚土困伊的有顶部生产里嘞，说嘞这边突破内进被批罢嘞。
Myanmar is still very competitive because of the low wages.
I think even Myanmar's low wages.
จงรู้ก็ต้องตบไปเดี๋ยวนั่งเงินหาเลยก็บอกว่ามาเอาไว้เถอะปุ๊กงี้ไม่อยากลงเต็มบุหรี่นั่งเงินพี่บ้านมีมาเลยเงินเทจ้าลงเงินด้วยกันนี่นั่งทั้งสิ้นนั่งทั้งสักกูเนี่ยด้วยพี่บ้าปุ๊กงี้ประมาณนั้นฮะอเมริกันดอลลาร์ตันต้องนั่งจ่อที่สี่เลยไม่รู้เอ้าเอ็มโอตุเดตนาธนาเกวี่ยพ่อยก็ขึ้นมาทับไปดีลูกพี่ไม่เลยมีมาเลยเงินด้วย
แต่เจ้าเสียงนี่จะโดนเนี่ยแต่ยุคนั้นเองก็ลายอย่างนี้มีเงินนะพี่บีปงตัวก็ทุกคนยืนกูยาอยู่ยิ่งอุยอบาสีก็กูติดกัดอาถรรพ์นี่ยาราพี่บารีแม้แต่เงินเทเจ้าลงเงินเสียงเดียวกับท่าอุ้มยิ่งสูงก็รออคุลูเสียงจะตัววันเลยเมริกันดอลลาร์ปูเรขาจันนว่าเอี้ยจันบุรีไปเปล่าหรอแต่เกล้านอเนี่ยมาดีเอี้ยจันบุกยาราโมสุขภาพยาแล้วคือว่าบีเกเรเนี่ยกับปูเกเรราเซียน
ดอลลาร์ฟิลิเอเนชีบีอุยอปาอุปเกเรก่อนเนาะแล้วที่การจะนรูปเจ้าเจ้านะคงจะมุ่งประมาณอะไรจะนรูปว่าเที่ยวมาโลกการคนนั้นสุดเลยฮะที่การจะอะไรแล้วจะนรูปโลกการคนนั้นเปล่าอย่างไรที่จะไปเจ้าตัวเองโลกการคนนั้นเปล่าอันนี้ตัวไหนเนี่ยที่การไหนเนี่ยตัวนี้ก็จะนรูปที่การทำตัวจับไปเอาตัวว่าเลี้ยนี่ก็ทุบยังเกเรก็บ้าไปเนี่ยสิวัยสิ่งขันซามาแม้แต่เงี้ยสิวัยพ่นยูตุเต็มหุ่นน้องฮะนั่นทั้งเสียงนั่นทั้งสกุลเนี่ยม da shile melo pobya tabare, tabi, namanang siwai pumyu tutamu noha, lame donye dwin, shorta dolly melo topyan tabare, tinin the manang and don she learn mumuri chongyara, gompi series zitada, we j pambwa mu pi aru yin sang the are abdi, shakin pri bakaya yekamu jongle, nama siwai ha, mulaga, man tatalau tutamu shima maho pulo sobi, kababanga, mula kamanta go pianle pinsin gera pipare, siwai pinyashin te upite, ukemon yu boga biragaro, nama siwai tutamu no kamanta go akulu go so like pare.
တချို့ကန္နာတွေကတော့နော်ဩဇေစေမာကိုထိမဲ့သဘောရှိတာပေါ့ခြုံပြီးတော့ပြောရတာခက်တယ်ဥမာမဆိုင်ပြိုးရေးကအခုရေရှမ်းသားတွေကလည်းကျွန်တော်တို့ဘလောက်ထိခိုက်လဲဆိုတာဟောသိပြောလို့မရသေးဘူးအဲတိတာတိတတာကြတာတော့နောက်ကဘာလက်ခီးသွွားကအနောက်ကလာတဲ့ကဘာလက်ခီးသွွားတော့ကြတယ်ကြပြီးတော့ဒီဘက်ကတရုတ်နဲ့ဒီရှိတောင်ကရှာသွားလာတွေကတော့များလာများလာတော့ရခိုင်ရဲ့ခေးရခိုင်မှုကရှိရောရှိတယ်။ဟောဟွာကတော့ exchange rate ကတော့ဒီဝိုင်းလုပ်ငန်းတွေလောကခိုင်ရတာတော့ခက်တဲ့သဘောရှိတယ်။ဒါပေမဲ့ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကတော့ကြဆင်းမယ်လို့သိပြီးတော့မထင်ဘူး။ဟောဒါဈေးနှုန်းအပြောင်းလဲလောသူလုပ်ငန်းစဉ်အပြောင်းလဲလောက်ရတဲ့ဟာတွေတော့ရှိမယ်။ဆိုတော့မှန်လာနည်းတော့ခက်တာပေါ့နော်။အားလုံးကိုတော့မမြင်ရဘူးပေါ့။အားလုံးကိုမမြင်တဲ့ခါကျတော့မှန်လာနည်းလေးခက်တယ်။တဲ့မဲ့လာလာရှိတယ်လို့ကြမဲ့လာလာတွေကလည်းတွေ့နေရတာပေါ့လေနော်ဆရာကတော့အကောင်းမြင်တဲ့ဘက်ကသာတယ်နော်တက်ပါစီတက်မယ်လို့ဆရာကမျှော်လင့်ပါတယ
်ဥက္ကမောင်ညိုဘောကပေရပြောဆိုသွားတာပါ ADB အရှဖွံ့ဖြိုးရေးဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့2018ခုနှစ်စီးပွားရေးစစ်တမ်းမှာတော့2018အောက်တိုဘာကနေစမယ်ဘဏ္ဍာနဲ့မတိုင်ခင်ဧပြီကနေစက်တင်ဘာလအထိ6လတာကာလမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်လုံးရှိမယ်လို့ ADB ဘက်ကခန့်မှန်းထားပြီး2019ခုနှစ်မှာတော့ 9.2% ခန့်လုံးရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။စီးပွားရေးတိုးတက်လာတာရဲ့အဓိကရင်းမြစ်တွေဖြစ်တဲ့စိုက်ပျိုးရေးကဏ္ဍအားကောင်းလာတာ၊ပြည်ပပို့ကုန်တိုးတက်လာတာနဲ့ပုဂ္ဂလိကစားသုံးမှုနှုန်းတိုးတက်လာတာတွေကို ADB ကထောက်ပြထားပါတယ်။အခုချိန်ထိတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကြိုတင်ခန့်မှန်းချက်တွေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်လို့ ADB ဘက်ကပြန်လည်ပြင်ဆင်တာမျိုးတော့မတွေ့ရသေးပါဘူးရှင်
။မမေခါတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီညနေခင်းအတွက်သတင်းစာတွေကတော့ဒီလောက်ပါပဲရှင်။ဒီညနေခင်းအတန်းလေးစီစဉ်ပြပေးခြင်းည9:00မှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်လေးကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာအတန်း TVB ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုပေါ်အောင်ကတင်ပြပေးပါလိမ့်မယ
်။တူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ Saudi Arabia ကောင်စစ်ဝင်ရုံးကိုဝင်ရောက်ရှာဖွေမယ်လို့တူရကီနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒီပျောက်ဆုံးသွားတဲ့သတင်းတော့ဂျမဲကာရှိုဂီအမှုနဲ့ပတ်သက်ပြီးတော့ပါဒီ Saudi Arabia ဘက်ကဒီလိုဝင်ရောက်ရှာဖွေမှာနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ဒီနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုဖော်ပြထားတာမျိုးတော့မရှိပါဘူး။သတင်းတော်ကက်ရှိုဂီကလွန်ခဲ့တဲ့သတင်းပတ်ကဒီအစ္စတန်ဘူမြို့က sorry အာရေဗီယာကောင်စစ်ဝင်ရုံးကိုဝင်ရောက်တွားခဲ့ပြီးတဲ့နောက်သူဟာအသက်ခံခဲ့ရတယ်လို့တူရကီဘက်ကတော့ပြောဆိုပါတယ်။ sorry အာရေဗီယာဘက်ကတော့သူဟာတန်ယုံကနေပြီးတော့လုံခြုံဘေးကင်းစွာနဲ့ပြန်ထွက်သွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးဖော်ဝင်သည့်အဖြစ် Brett Kavanaugh ဟာတင်းလာနေညကဂုံပြူကျန်းသက်စာချင်းဆိုတဲ့အခမ်းအနားတွင်တရားသူကြီးတယောက်အနေနဲ့ကင်တွေ့ရမယ်ဘလို့ကိစ္စရဲ့မျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးနဲ့ထားစဉ်းစားသုံးသပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကတော့ကျွန်တော်ဟာဥပဒေတိုင်သမာသမတ်ကြကြလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတော့တရားမျှတမှုအတွက်ရည်တည်သွားမယ်လို့ဒီတရားသူကြီး Kavanaugh ကပြောဆိုသွားပါတယ်။အမေရိကန်ဒုတိယရှိနေကျော် Rod Rosenstein ကိုထုတ်ပြဖို့အစီအစဉ်မရှိဘူးလို့အမေရိကန်သမ္မတ Donald Trump ကပြောပါတယ်။2016အမေရိကန် UK ပွဲမှာရုရှားတို့ဂျာဝင်နောက်ရှက်ခဲ့မှုနောက်ဒီအရေးစုံစမ်းမှုတွေပြည့်ပြည့်သွားစေချူစားတဲ့အနေနဲ့သမ္မတ Trump ကတရားရေးဘိုင်းကိုဝင်ရောက်နောက်ရှက်ခဲ့သလားဆိုတဲ့အပေါ် Robert Mueller ကိုရှိနေကျော် Rosenstein ကကြီးကြပ်နေတာပါ
။သတင်းကြီးချုပ်ကိုကောင်းငါတင်ပြပေးခဲ့တာပါ။ဒီနေ့ဒီအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့ Engineer ကတော့ Cornelius Stander ဖြစ်ပါတယ်။ကျမ Ethan စင်ပါရှင် View America တိုင်းညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီထိလိုင်းဒိုမီတာ24 25နဲ့52ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင
This program has come to you from the Voice of America, Washington. From Washington.